မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းကလင်းငယ်တဦးအပါအဝင်ဒေသခံပြည်သူတချို့သေဆုံးခဲ့ရသလိုဘေးလွရာတောတောင်တွေထဲကိုတိမ်းရှောင်နေကြရတဲ့ကရင်ဒေသခံပြည်သူတွေထဲမှာကလင်းငယ်တွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဝတွေနဲ့နာမကျန်းဖြစ်နေသူတွေပါပါဝင်နေကြပါတယ်။ဒီလိုမျိုးအသက်လူပြေးနေရတဲ့စစ်ပြေးဒုက္ခတွေတွေအတွက်စာနယ်ရိက္ခာနဲ့အရေးပေါ်ဆေးဝါးကူတာဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေပါတယ်လို့ကရင်လူခွေအဖွဲ့ကပြောပါတယ်။ကူညီကယ်ဆယ်ပေးနိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့မတ်လ31ရက်နေ့နောက်ဆုံးအခြေအနေကိုတော့ကရင်လူခွေရေးအဖွဲ့ကတော့ထူးထူးကိုကျမစုမုံကဆက်တဲ့မင်းမြတ်တဲ့ခါမှာသူကခုလိုပြောပြပါတယ
်ကျမတို့တင်အရဆိုလို့ရှိရင်ကလေးရှင်းမြတာတယောက်စီသွားတယ်ပေါ့နော်နောက်ပြီးတော့ကွန်ဆောင်အမျိုးသမီးတချို့လည်းပါတယ်အသက်ကြီးတဲ့လူတွေလည်းပါတယ်အားလုံးကတော့ပြေးကြတာပေါ့နော်ဆရာမနော်စားတော့လည်းမယူပါရဘူးတချို့ဆိုလို့ရှိရင်ဝတ်ချက်ကိုတစ်ခုနဲ့ပဲပြေးကြတယ်တော်ရမှနေရတယ်ပေါ့နော်တော်ရမှပုံနေတယ်တ냐လုံးပဲအဲ့ဒါသမင်းစားရဦးမနေ့ကျမှအပန်တိတ်သွားမှပြန်လာပြီးတော့ဆန်နေပါလေပြန်လာယူကြတယ်ပေါ့နော်အဲ့လိုမျိုးပဲနေကြတော့ပေါ့အခြေအနေကတော့တကောဆိုးပါတယ်အခုဒီနေ့ထိပေါ့နော်31ရက်နေ့ထိမတ်လတည်းကကျမတို့ရထားတဲ့စင်ကြီးကဆိုလို့ရှိရင်8000 8000လောက်ရှိနေပြီအဲ့ဒီဝန်းကျင်လောက်ရှိနေပြီခပ်ပုံ area ပေါ့နော်လူတော်မျိုးနဲ့အဲ့ဒီနာတဝိုင်းနောက်ပြီးတော့ဒီပုံတို့တခြားယူရနေမီတွေလည်းအများရှိတယ်ဆရာမယူရနေမီတွေဟိုစားပေါ့နော်ယူရစုတွေအဲ့မှာပြရတာပဲ6000-9000ဝန်းကျင်တော့ဒါခက်မှန်းကြည့်ပေါ့နော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုတော့ဒီလောက်ထောင်ထဲချင်ပြီးတော့ဒီတိမ်းရှောင်နေရတဲ့ဒီရွာသူရွာသားတွေပေါ့နော်အထူးသဖြင့်ဒေသခံပြည်သူတွေဘက်ကနီးစပ်တဲ့ထိုင်းဘတ်ချမ်းကိုပြေးတဲ့ခါမှာလဲသူတို့အခက်အခဲတွေ့နေကြတယ်လို့သိရပါတယ်ဆိုတော့ဒီဟိုကရင်လူခွေအဖွဲ့အနေနဲ့ပေါ့နော်ဒီလိုအနေအထားပေါ်မှာလူသားချင်းစာနာစွာနဲ့စောင့်ရှောက်ကူညီပေးနိုင်မှုသူတို့ဒီလိုမျိုးစစ်ပြေးလာတဲ့လူတွေအတွက်ကိုလှုပ်ပေးနိုင်မှုပေါ့နော်ဘာတွေများတောင်းဆိုချင်တာရှိပါလဲရှင်
ကျွန်တော်တို့တောင်းဆိုတာချင်တာကပေါ့နော်ထိုင်းဆိုရထိုင်းဆိုရကလည်းသူတို့အနေနဲ့ဘလို့အခက်အခဲတွေရှိလဲဒီကိုဗစ်ကိုကြောက်လို့လားဘာလို့လားတော့မသိဘူးပေါ့နော်ဒီအခုလိုမျိုးအတက်လူတို့ပြေးရတယ်မလုံခြုံတဲ့နေရာဒီပဏိပခတ်ဖြစ်နေတဲ့နေရာပေါ့နော်စစ်ပွဲဖြစ်နေတဲ့နေရာကနေပြေးလာတဲ့ကရင်တိုင်းသားတွေကိုသူတို့အနေနဲ့လူသားချင်းစာနာပေါ့နော်ပေးပြီးတော့အကာအကွယ်ခုလုံးချင်းပေးဖို့ပေါ့နော်စီစဉ်ပေးဖို့တင့်တယ်ပေါ့နော်ဒီလိုမျိုးပြေးလာတဲ့လူတွေကိုနောက်တစ်မိနစ်မှပြန်လို့ပြောတာဟာအရင်ရက်ဆက်လို့ရကြပါတယ်နောက်ပြီးတော့သူတို့ကိုတင်ပြီးတော့ပြန်တွန်းပို့နေသလားပေါ့နော်ရွာသားတွေကသူတို့ရွာကိုလည်းမပြန်နိုင်ပါဘူးဒီတောင်ရင်းရင်းဟိုဘက်ကံဘက်မှာပဲသူတို့နေနေရတော့ပေါ့နော်ဒီလိုမျိုးကြောက်ဖြာတွေရှိတဲ့ဆံမရဲ့အဲ့ဒီအောက်မှာပဲသူတို့တောက်ဖြာအောက်မှာဝင်ပုံနေတာလို့ဖြစ်တယ်လို့ပဲနေရတယ်ပေါ့နော
်ဒီကရင်ပြည်သူတွေပေါ့နော်တိမ်းရှောင်နေရတဲ့အနေအထားမှာကလေးတွေရောကိုဝင်ဆောင်မိခင်တွေရောတက်ကြီးရွယ်တွေရောနာမကျန်းတွေရောအများကြီးပါလာနိုင်တဲ့အနေအထားမှာရှိတော့သူတို့ရဲ့လက်ရှိအခက်အခဲကဘာများသူတို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲရှင်သူတို့အတွက်အရေးတကြီးကူညီပေးရဖို့လိုအပ်နေရတွေကဘာတွေများရှိမလဲရှင်
ဟုတ်ကဲ့အရေးတကြီးသူတို့အနေနဲ့လိုအပ်တာကတော့အစာတောက်ပေါ့နော်နောက်ပြီးတော့ဒီအခုအချိန်ကလည်းအရင်ပူတယ်ရာဒီဥတုကလည်းအရင်ပူတယ်ဒီလိုမျိုးတာလဘတ်ပေါ့နော်ချက်ချင်းအမိုးလုံနိုင်တဲ့ဝါလေး2000-3000ရှိနေတော့ချက်ချင်းအမိုးလုံနိုင်တဲ့တာလဘတ်တွေလိုတယ်သူတို့ပြေးလာတော့ဆန်နေလဲမြင်များစစမတင်နိုင်ဘူးတချို့ဆိုလို့ရှိရင်ဘာမှမတင်နိုင်တဲ့လူသားချင်းစာနာထောက်ထားတဲ့ဒီအစာတောက်ဘက်ဆိုင်ရာတွေလည်းကျွန်တော်တို့ပို့လို့မရဘူးပို့လို့မရတော့သူတို့အနေနဲ့အဓိကလိုအပ်တာကဟိုစားဆန်ပေါ့နော်နောက်ပြီးတော့ကျမ်းမာရေးစေဝါအနေငယ်လို့တယ်ဘာဖြစ်လဲဆိုတော့ကလေးတွေကဒီလိုမျိုးနေပြလာရတဲ့အတွက်ဒီဝန်ရှော်ဝန်သွားတာတွေလည်းတွေ့ရတယ်ပေါ့နော်အဲကြောင့်ကလေးအတွက်က first aid ပေါ့နော်ဒီလိုသူတို့ပြင်းလွားရင်းနဲ့ခြိခိုက်ဒဏ်ရာရတာတွေရှိတယ်ဥမာခြေတောက်တွေပါတွေပုံပဲ့တာတွေပါတွေအဲဒီကနေတဆင်ပြီးတော့နော်ပိုးတွေပါတွေဝန်သွားမှာလို့လည်းကျမတို့ဆိုရင်ပေါ့နော်အဲဒါကြောင့်အဓိကကျမ်းမာရေးဆော့ရှောက်မှုလို့တယ်ပေါ့နော
်နောက်တစ်ခုကဒီလိုတိမ်းရှောင်လာကြရင်လည်းဒီလေကြောင်းတိုက်ခိုက်မှုကြားမှာခြိခိုက်ဒဏ်ရာရတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့သူတို့အတွက်ကျမ်းမာရေးဆော့ရှောက်မှုအရေးပေါ်ဆောင်ရွက်နေတဲ့အနေအထားကရောဘလို့များအခက်အခဲတွေရှိကြလဲပေါ့နော်ဟုတ်
ဟုတ်ကဲ့ဒီပြင်းလွားရင်းနဲ့ခြိခိုက်ဒဏ်ရာရတဲ့လူတွေဟိုဗာလဲ air strike လုပ်တကပေါ့နော်လေကြောင်းနဲ့ဒီဘုံနဲ့ပြစ်ချတာခြိခိုက်တဲ့အရန်ကြီးစူစူဝါဖြစ်တဲ့လူဆိုလို့ရှိရင်ထိုင်းဘက်ကိုမြင်နိုင်မှုလောပါတယ်ပေါ့နော်သူတို့ကိုကုကွင့်လောက်တော့အဲ့ဒါကျွန်တော်တို့6ရက်လောက်ဒီဘက်ကိုပို့ဖြစ်တယ်ပေါ့နော်ဒီမဲဟောင်ဆောင်ပဲလေနော်ဒါပေမဲ့တချို့ဒဏ်ရာရနေတဲ့လူတွေရှိတဲ့အရန်ကြီးစူစူဝါမဟုတ်ပေဘဲနဲ့ပုံပဲတာတို့စစဝါမဟုတ်တဲ့လူကြတော့ KNY ရဲ့ head ဌာနပေါ့နော်ကျမရဲ့ဌာနကသူတို့ရဲ့ medic တွေပေါ့နော်
ဒီလိုမျိုးအနေထားဖြစ်နေတယ်ပေါ့နော်ကချင်လူတို့ဒီထောင်ထဲချီပြီးတင်းဆောင်နေရတဲ့အခုလက်တော်တော်လောက်ပြီးနေတာတော့ရှိတယ်ဒီလိုမျိုးအနေထားဖြစ်နေတယ်ပေါ့နော်ကချင်လူတို့ဒီထောင်ထဲချီပြီးတင်းဆောင်နေရတဲ့အခုချိန်ထိလည်းတို့အနေရပြန်ရရလည်းမရရသေးဘူးဒီပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကပေါ့နော်ဒီလိုမျိုးမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေဒီရှိနေတဲ့အန
ကျတဲ့ပြည်ပြန်မှာလုတ်ကင်ခွင့်တွေပြီးတော့ကရှိနေတဲ့ရွေးလူခွင့်ရချိုးဖောက်မှုတွေကဒီဇိုင်းမှမှရှိခဲ့တယ်နောက်ပြီးတော့အေးအေးယူမှုဒီရှိတဲ့အတွက်တာဝန်ခံမှုတာဝန်ယူမှုတွေလင့်ခင်နေတဲ့အတွက်ကြောင့်မလို့ဒီလူခွင့်ရချိုးဖောက်မှုကတိုင်းနာနေမြန်မာအစီအမပြတ်ရှိခဲ့တယ်ပေါ့နော်အခုမှမဟုတ်ဘူးကိုလာသမဂ္ဂလုံချုံရေးကောင်စီမှာပေါ့နော်ဒီမြန်မာပြည်မှာအရက်သားတွေတကယ်မျိုးအ ထိတ်တန့်နေပါပြီစစ်လက်နဲ့ရောင်းဝယ်မှုတွေကိုပေါ့နော် MM ကိုပေါ့နော်လုံးဝရက်ရက်သွားအောင်တို့အနေနဲ့ဖိအားပေးရမယ်ပြီးတော့ဒီထက်ပို့ပြီးတော့လောက်ဆောင်ဖို့တင့်ပြီးတော့တောင်းဆိုချင်ပါတယ်လို့